အားလုံးတရားတော်ပရိသတ်အပေါင်းတော်ကောင်းသည်ယခုချိန်ခါမှစပြီးသစ္စာတရားအလုံးပင်တရားမျက်နှာကြားကြရမှာဖြစ်ပါလေဒီနေ့1368ခုနှစ်ကဆောင်လာပြီကြာ3ရက်နေ့ခရစ်တက္ကရေ2005ခုနှစ်မေလ25ရက်နေ့ရန်ကုန်တိုင်းတောင်းလာမြို့မဂ္ဂဝိပဿနာခေါ်ကွဲမှတ်48ရဲ့တရားဌာနဖြစ်တဲ့ဒီရင်သာဓမ္မယုံကြည်မှာအထူးတရားစခန်းပေါ်ဖြစ်နေခொနည်းရဲ့တရားစခန်းပေါ်ကြီးရဲ့ခொနည်းရဲ့တိုင်တန်ဆန်းလူရှင်ဖြစ်တဲ့မိဘများဖြစ်ကြတဲ့ဥသံယုံတော်တဲ့မှာတို့အားရည်စုပြီးတော့သာသမီများဖြစ်ကြတဲ့ဦးရဲ့မြင့်တော်ခင်သားတို့မိသားစုတို့ကတောင်းမှတရားထားချက်အရာကျင့်ပါပြုလုပ်အပ်တဲ့ခொနည်းဆရာတရားစခန်းပွဲကြီးမှာခဏပထမဆုံးနေ့ဖြစ်နေသစ္စာတရားအလုပ်ပေးတရားများဟောကြားပေးမှာဖြစ်ပါတယ်ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ကာကလတုံးကဘုရားရှင်ကတော်မြတ်ကြီးသာဝတိပြည်မှဇေတဝန်ကျောင်းတော်မှာတရေတော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နိုင်ကြတဲ့ဘုရားနာပရိသတ်ပေါ်တော်ကောင်းလို့ဒီနာကဘုရားနာဉာဏ်ကခန္ဓာဆိုင်သောတာပတ္တိမေညာသရဂါမိမေညာနာဂါမိမေညာရဟတ္တမေညာဉာဏ်အတိယတိရရှိသွားကြသလိုယနေ့လည်းပဲအာလောကတရားနာပရိသတ်ပေါ်တော်ကောင်းလို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်သောတာပတ္တိမေညာမြာယနေ့ညပါစေသကရာဂါမိမေညာမြာယနေ့ညပါစေအနာဂါမိမေညာမြာယနေ့ညပါစေအရဟတမေညာမြာယနေ့ညပါစေသာဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယခုလိုတရားလာရောက်နာယူကြတဲ့တရားလာရောက်အားထုတ်ကြယောဂီပုဂ္ဂိုလ်အပေါ်တော်ကောင်းတို့ဟာမြတ်စွာဘုရားသန္တာတော်မြတ်ကြီးနဲ့ကြုံတော့ဘုရားသန္တာတော်မြတ်ကြီးမှလာပြီးတော့လူဖြစ်ရတော့ဟောနဲ့ပြောနိုင်တဲ့ကျေးဇူးတော်ရှင်ကမှပဏ္ဍိတမဟုတ်ဆရာတော်ဘုရားကြီးများကဲ့သို့သစ္စာတရားကိုကိုယ်တိုင်ချင်းချင်းကြောက်တော့အားထုတ်ပြီးတော့ဟောကြားပေးနေတယ်ဆရာကောင်းဓမ္မကောင်းများနဲ့တွေ့တော့ကိုကိုတိုင်းကလည်းပဲသစ္စာတရားတွေကိုနှစ်နှစ်ချက်ချက်နားယူနိုင်တဲ့ဉာဏ်ဆိုတဲ့နားရှိတော့ဉာဏ်သားတွေရှိတော့မှနိဗ္ဗာန်ခရီးကိုပျော်ပျော်ကြီးသွားဖို့ရန်အတွက်သစ္စာတရားတွေကိုကြိုကြိုဆာဆာနားကြနေကြသစ္စာတို့ဒီကိုလည်းပဲကြွကြွဆာဆာအထောက်အကျပါလေ။ယခုတော့သစ္စာလောအထောက်ဖို့ရန်အတွက်ယခုတော့ရိသဓမ္မယုံကြည်မှလာရောက်ပြီးတော့နိညာနေတရားတွေလာပြီးဆံယူကြတာဖြစ်ပါလေ။အဲဒီတော့ဘုန်းကြီးများကလည်းအားလုံးသောယောဂီပေါင်းတော်ကောင်းတို့အတွက်သစ္စာအလုပ်တွေအထောက်တတ်အောင်သစ္စာတရားတွေကြိုးစားပြီးတော့ဟောကြားပေးရမှာဖြစ်ပါတယ်ဒီတော့သစ္စာတရားဆိုတာဟာမြန်မာလိုပြန်လိုက်တော့အမှန်တရားဘာတရားလဲတော့သစ္စာတရားဆိုတာအမှန်တရားပါပဲမြတ်စွာဘုရားတခင်ကတော်မြတ်ကြီးလေးနှစ်ချင်းတဲ့ကဘာတသိမ်းပါရမီတော်တွေစူးစမ်းပြီးတော့ဖြစ်ခြင်းခဲ့တာ။ဘာတရားသိကျင်လို့လဲလို့မေးရင်သစ္စာတရားသိကျင်လို့ပါ။ဘာတရားသိကျင်လို့ပါလဲ။သစ္စာတရားသိကျင်လို့ပါရမီတော်တွေစူးစမ်းပြီးတော့ဖြစ်ခြင်းလာခဲ့တာပါ။နေသိခြင်းနဲ့ကမ္ဘာတသိမ်းတိုင်တိုင်ဒါနသီလနိခမအစရှိတဲ့ပါရမီတော်7ပါးအပြားအပြည့်30ပင်မှန်ခံပြီးတော့ဖြစ်ခြင်းကသစ္စာတရားတွေသိခြင်းလို့ နောက်ဆုံးသစ္စာတရားသိရမယ်ဘဝကြောင့်တာတော်မှာဟောဥရဝိလတော်တန်း6နှစ်တိုင်တိုင်ပင်ပင်ပန်းပန်းသစ္စာတရားသိကြိုးစားပြီးအထောက်ခဲ့ရပါတယ်အဲဒီလို6နှစ်တိုင်တိုင်ကြိုးစားပြီးတော့အထောက်ခဲ့တော့မှာဘောဓိပင်နဲ့ရွှေပင်နဲ့မှာသစ္စာတရားတွေသိပွင့်ရလာခဲ့တယ်ဒီတော့ဘုရားရှင်ကတော်မြတ်ရှင်ဒိဋ္ဌိချင်းတဲ့ကဘာတဲ့သင်ပါရမီဖြည့်ခြင်းသည်ဘာတရားသိဖို့ပါလဲသစ္စာတရားသိဖို့သစ္စာတရားဟာအမတ္တအရေးကြီးသစ္စာတရားသိခြင်းတော့အားကြီးတဲ့ပါရမီတော်တွေဖြည့်ခဲ့ပြီးနောက်ဆုံးဘုရားဖြစ်လာတဲ့အခါကျတော့လည်းပဲဘယ်တရားကိုသိလို့ဘုရားဖြစ်တယ်လို့ပြောရတာလဲသစ္စာတရားသိလို့ဘုရားဖြစ်လာခဲ့တာပါဘောဓတိတိဘောဓိသိတတ်တဲ့သဘောတရားဒီဘောဓိဘာကိုသိတယ်လဲလို့မေးသစ္စာတရားအဲ့ဒီသစ္စာတရားကိုသိတာဒီဘောဓိအဲ့ဒီဘောဓိစာပါလဲလို့ပြောဉာဏ်သစ္စာတရားကိုသိတဲ့ဉာဏ်အဲ့ဒီသစ္စာတရားကိုသိတဲ့ဉာဏ်ဟာတာဝကအနေနဲ့တာဝကပုဂ္ဂိုလ်တွေမှာအဲ့ဒီဉာဏ်ရတယ်တာဝကပုဂ္ဂိုလ်တွေရဲ့တန်တမ်းမှာဖြစ်တဲ့ဉာဏ်မဟုတ်ဘူးတာဝကဘောဓိဉာဏ်ဘာဉာဏ်လဲတော့တာဝကဘောဓိဉာဏ်တာဝကဆိုတာကဘုရားရဲ့တပည့်ဘောဓိဆိုတာကသိတာဉာဏ်ဆိုတာကဉာဏ်သိတဲ့ဉာဏ်ဘောဓိဉာဏ်တာဝကတွေရဲ့တန်တမ်းမှာဖြစ်တဲ့ဘောဓိဉာဏ်ဒါကတာဝကဘောဓိဉာဏ်ဒီလိုခေါ်ပါလားနောက်တစ်ခါကျတော့သီယဗုဒ္ဓလို့ခေါ်တယ်ပစ္စေကဗုဒ္ဓများရှိပစ္စေကဗုဒ္ဓဆိုတာကသူလည်းဘုရားပါပဲဒါပေမဲ့တပ်ပညုတ်တဉာဏ်ကိုတော့မရဘူးနော်ဘုရားတော့ဖြစ်ဘုရားဖြစ်လား
ဖြစ်ပါ
ရဲ့ဘုရားတော့ဖြစ်တယ်သို့တော်သူကတိကျအဖြစ်ဖြစ်လာတဲ့ဘုရားတမ္မာတံဗုဒ္ဓလို့ခေါ်တဲ့အကုန်အစင်အကျွင်းကြံမရှိသိတော်မူတဲ့တပည့်ညွတ်တဲ့ဉာဏ်ကြီးတော်မရဘူးပေါ့လေအဲ့ဒီဘုရားကတော့ပစ္စေကဘောဓိဗုဒ္ဓပစ္စေကဗုဒ္ဓဒီလိုခေါ်တယ်အဲ့ဒီပစ္စေကဗုဒ္ဓများမှလည်းပဲသစ္စာတရားကိုမသိဘူးလားသိပစ္စေကဗုဒ္ဓသစ္စာတရားကိုသိတယ်တိကျဗုဒ္ဓဖြစ်လို့သူကပစ္စေကသစ္စာတရားကိုသိတော့ဘောဓိအရာကောင်းလိုက်တော့ဉာဏ်သုံးမျိုးပေါင်းလိုက်တော့သိသစ္စေကဘောဓိဉာဏ်ဘယ်နှမျိုးရှိပါနှစ်မျိုးရှိပါเนาะတာဝကဘောဓိဉာဏ်သစ္စေကဘောဓိဉာဏ်နှစ်မျိုးရှိနောက်တစ်ခါကျတော့သမ္မာသမ္ဗုဒ္ဓလို့ခေါ်တဲ့သဗ္ဗညုတ္တဉာဏ်တော်ပိုင်ရှင်မြတ်စွာဘုရားတဲ့ပရမေကြီးများသူတို့လည်းသစ္စာတရားကိုသိတာပဲတပ္ပိညုတ်တဲ့ဉာဏ်ပိုင်ရှင်ဖြစ်လို့တမ္မာသံဗုဒ္ဓအဲ့ဒီမှာတမ္မာဆိုတဲ့သက္ကလောင်းလေးကိုယူလိုက်သိတာကဘောဓိအရာကောင်းလိုက်တော့ဉာဏ်တမ္မာသံဗောဓိဉာဏ်နော်တမ္မာသံဗောဓိဉာဏ်တမ္မာတံဘောဓိတမ္မာတံဗုဒ္ဓဘုရားရှင်ကိုရမြတ်ကြီးတို့ရဲ့တန်တန်မှဖြစ်တဲ့ဉာဏ်တမ္မာတံဗုဒ္ဓဘုရားရှင်ကိုရမြတ်ကြီးတို့ရဲ့တန်တန်မှဖြစ်တဲ့ဉာဏ်တမ္မာတံဘောဓိဉာဏ်ပေါင်းလို့ရှိနော်တာဝကများရဲ့တန်တန်မှရှိတဲ့ဉာဏ်ကတာဝကဘောဓိဉာဏ်ပိစကဗုဒ္ဓတို့ရဲ့တန်တန်မှရှိတဲ့ဉာဏ်ကသစ္စေကဘောဓိဉာဏ်တမ္မာတမောဒဘုရားများရဲ့တဏ္ဍာမှာရှိတဲ့ဉာဏ်ကတမ္မာတဘောဓိဉာဏ် အဲ့ဒီဉာဏ်ဒီအားလုံးဟာသိတတ်တဲ့ဉာဏ်ဒီအကြည့်ဘာကိုသိတာလဲမေးရင်သစ္စာတရားကိုသိတာဘာကိုသိတာတော့
သစ္စာတရားကိုသိတာ
ပါဟုတ်ပြီသစ္စာတရားကိုသိသစ္စာတရားသိမှအသိမှဖြစ်တယ်သစ္စာတရားမသိသေးရင်အသိမှမဖြစ်သေးဘူးဒါကြောင့်မလို့အသိမှဖြစ်အောင်သစ္စာတရားသိဖို့လိုအပ်ပါတယ်အတိမှန်ကဘာတွေကိုသိရမလဲမေးရင်သိရမယ်တရား၄မျိုးရှိနော်တနည်းအားဖြင့်ပြောတော့အမှန်တရား၄မျိုးပေါ့အဲ့ဒီအမှန်တရား၄မျိုးကနံပါတ်၁ကဒုက္ခသစ္စာနောက်တစ်ခါနံပါတ်၂ကသမုဒိယသစ္စာနံပါတ်၃ကนิโรธทิสสานัมเบอร์4ก็เมฆทิสสาอมัตตยะเป็นမျိုးเลยนิโรธครับอมัตตยะ4မျိုးสิอะริอมัตตยะ4မျိုးကိုခေါင်းကြီးလို့ယနေ့သိခွင့်ရနေကြလေခေါင်းကြီးတော့သိနေတဲ့อมัตตยะ4မျိုးကိုဘယ်သူဟောကြားခဲ့တာလဲမင်းကြီးခေါင်းကြီးတို့ရဲ့သမ္မာသမ္ဗုဒ္ဓလို့ခေါ်တဲ့ဘောရမဘုရားရှင်ဟောကြားခဲ့တဲ့တေကြတ္တမင်းသားဘဝကနေပြီးတော့ဘုရားဖြစ်လာခဲ့မျိုးနွယ်များဖြင့်ဘောရမလို့ခေါ်တဲ့သစ္စာတရားကိုပြီးတော့ဗုဒ္ဓလို့ခေါ်တဲ့နှစ်မျိုးပေါင်းလိုက်တော့ဘောရမဗုဒ္ဓဘောရမဘုရားရှင်ကိုရောမြတ်ဘယ်နေရာမှာစတင်ပြီးတော့ဟောခဲ့တယ်လဲလို့မေးတယ်ဘယ်လိုပြောသစ္စာတရားကိုသမ္မာသမ္ဗုဒ္ဓဂုံရှင်ဘုရားရှင်ကိုရောမြတ်ကြီးဂေါရမဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့ပါတယ်ဘယ်နေရာမှာစတင်ပြီးတော့ဟောကြားခဲ့တယ်လဲဆိုရင်ဗာရဏစီမြို့ရဲ့အနီးမိဂဒာတော်မှာစတင်ပြီးတော့ဟောကြားခဲ့တယ်နော်ဒါလေးတွေကခွန်ကြီးတို့ယောဂီများတည်တည်ထိုင်တဲ့အရာကလေးတွေပေါ့တည်တည်ထိုင်ထားရမယ်မှတ်လဲမှတ်ထားရဗုဒ္ဓရဲ့တပည့်ကောင်းတွေဖြစ်တဲ့အတွက်ဗုဒ္ဓရဲ့ဖြစ်စဉ်ကလေးတွေကိုယ်လေးကအားထုတ်နေတဲ့သစ္စာတရားရဲ့သဘောလေးတွေအကြောင်းအရာလေးတွေသိအောင်ကြိုးစားထားရအဲ့ဒီတော့ဒီသစ္စာတရားကိုခင်ဗျားမှဟောခဲ့တယ်ပါရဏတိမျိုးရဲ့အနည်းမိဂတာတော့မိဂတာဝန်ဆိုတာကမြန်မာလိုပြန်လိုက်တော့မိဂရဲ့ဓာယဝနမိဂကသာသမင်ဓာကဘေးမဲ့ပေးထားတာဘေးမဲ့ဥယျာဉ်ကြီးရှိအဲ့ဒီတော်ရန်ကြီးတစ်ခုလုံးကိုဘေးမဲ့ဥယျာဉ်ကြီးအဖြစ်နဲ့နိုင်ငံတော်ကနေပြီးတော့သတ်မှတ်ပေးထားတယ်အရိသမပေးပြီးတော့ဒီဘိမဲ့ဥယျင်ကြီးထဲမှာရှိနေတဲ့သာကောင်သမီးကောင်ကလေးအများအပြားတော့သမင်လို့ဒီလိုဆိုပါတယ်ဒါပေမဲ့ခြားတ ত্ত্ব ဝါလေးတွေလည်းပဲရှိအရိသမရှိနေတဲ့တ ত্ত্ব ဝါအားလုံးဒီဘိမဲ့ပေးထားတဲ့ခြင်းခံရတဲ့တ ত্ত্ব ဝါတွေပဲသာကောင်ကမိကဘိမဲ့ပေးထားတာကဒါမိကဒါဥယျင်ဆိုတာကဝဏတော်ပေါ့ဝဏကိုဘုံလို့ဒီလိုမြန်မာမှုပြုလိုက်ဒါကြောင့်မိဂတာဝဏမိဂတာဘုံမိဂတာဝဏမိဂတာဘုံသာသမင်တွေကိုဘိမဲ့ပေးထားတဲ့ဥယျာဉ်ကြီးဘိမဲ့ပေးထားတဲ့တော်ကြီးသာသမင်တွေကိုဘိမဲ့ပေးထားတဲ့တော်ကြီးဆိုတော့မုတ်ဆိုးတွေပါတယ်လည်းမရှိဘူးတပြတ်ညင်းစဲမဲ့ပုံကိုယ်တွေလည်းမရှိဘူးအင်မတန်အန္တရာယ်ကင်းနေတဲ့နေရာအရိတော်နေရာမျိုးမှာသတော်စင်တွေပျော်မွေ့သဘာဝတတ္တဖြတ်တဲ့ရှင်းတဲ့ဓာတ်တွေနဲ့မတွေ့ရဘူးအင်မတန်ငြိမ်းချမ်းတဲ့နေရာဒါကြောင့်မို့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကိုဩရဝေလာတော်တာမတရားချင်းစဉ်တော်ကရေပူရေချမ်းတမ်းမှလာခဲ့တဲ့ကိုဋ္ဌိညာဝပ္ပပတ္တိယမဟာနာမအတ္တစီပုဂ္ဂိုလ်ငါ့ဦးပိစဝတိယဒီလိုခေါ်တယ်အဲ့ဒီပုဂ္ဂိုလ်၅ခုဟာ အဲ့ဒီမိဂရဝဏဒေါရကလေးထဲမှာလာပြီးတော့သူတို့သတင်းသောင်းနေကြသတော်စင်လေးတစ်ချိန်တုန်းကဘုရားလောင်းမထေရကြီးရဲ့ဌာနပါမှာဘုရားဝိဇ္ဇာလူကြီးငယ်လေးပြုလုပ်လာခဲ့တဲ့ပုဂ္ဂိုလ်တွေဘုရားလောင်းကဒုက္ခသရိယာကျင့်ရာကနေပြီးတော့အမတ္တပင်မဆင်းရဲတဲ့အတ္တကိဏမတ္တနေယောဂအကျင့်ဖြစ်ငါသစ္စာတရားသိမှာမဟုတ်ဘူးဒါကြောင့်သဗ္ဗေတ္တာအာဟာရခြေကြီးကတတဝါတွေမှာအာဟာရပြန်ထမ်းတယ်အာဟာရချုပ်တဲ့ဉာဏ်ဤဉာဏ်တွေတွေချုပ်တဲ့ဒါကြောင့်သစ္စာဉာဏ်ရဖို့အတွက်အာဟာရသုံးဆောင်မယ်ဆိုပြီးတော့ဘုန်းကြီးတို့ရဲ့ဘုရားတော်ကအာဟာရပြန်သုံးဆောင်သောတော့ကအစာရေးစားဖြတ်တော့ပင်မပန်းမခြင်းတရားကနေပြီးတော့အာဟာရတွေပြန်သုံးဆောင်တဲ့အခါကျတော့အခုနပြောခဲ့တဲ့ငါးဦးသောပုဂ္ဂိုလ်တွေကအထင်လွဲသွားတယ်ပင်မပန်းမခြင်းတုံးကပါဖျားမဖြစ်ခင်နေအခုလိုအစာအာဟာရတွေပြန်သုံးဆောင်နေရင်တော့အစာအာဟာရပေါ်မှတက်မှနေတဲ့ကျန်သားတွေဝင်ပြီးတော့ဒီပုဂ္ဂိုလ်ဘယ်နည်းနဲ့မှဘုရားဖြစ်မှာမဟုတ်ပါဘူးဆိုပြီးတော့ငါဟုသောပိစာဝဂိယပုဂ္ဂိုလ်တို့ဟာဘုရားတော်တို့မျက်ကြည့်ကိုစုတ်ပါပြီးတော့မိဂရဝဏတောထဲမှာအေးအေးဆေးဆေးသွားပြီးတော့ကြောင်းရွှေ့ပြီးတော့နေကြတာပါနော်ယသဘုရားသစ္စာတွေပါသိလာတဲ့အခါကျတော့မိမိရဲ့အပြည့်အင်းဖြစ်တဲ့ပစ္စဝကိယပုဂ္ဂိုလ်ငါးဦးကိုငါသိထားတဲ့သစ္စာတရားတွေခေါ်မှပဲငါဒီပြည့်ကြီးတွေပြင်းပြရောက်နေပါလေဉာဏ်တော်နဲ့ကြည့်လိုက်တော့မိဂရဝဏတောထဲမှာရောက်နေတယ်ဆိုတာသိဒါကြောင့်မိဂရဝဏတောထံကိုတကိုယ်ကြီးကြွားလာပြီးတော့ငါးဦးသောပစ္စဝကိယပုဂ္ဂိုလ်တို့အားပါတရားဟောတာတော့သစ္စာတရားဟောတာတွင်မေဘေကဝေယန္တပပိစိတိနာနတေဝိတ္တဘာကတမိတွင်ယောသာယကမိတုကမ္မဒုက္ခနိကနိယောကောဟိနောကမ္မောဖုတ္တောသတိကောနာရိယောအနတ္တသံဟိတောယောသာယအတ္တကိတမထနိယောကောဒုက္ခောနာရိယောအနတ္တသံဟိတောသတိစေသောတံကိုနာမည်ပေးလိုက်တော့ဓမ္မသက္ကဘောဓနာသောတံဒီလိုခေါ်ပါသောတံလည်းတော့ဘာကြောင့်ညာနာလည်းထာရကဓမ္မစက်ချသုံးလို့ဒီလိုနားလည်းထားပါဠိလိုပြောလိုက်တော့ဘယ်လိုပြောမလဲဓမ္မသက္ကဘောဓနာဓမ္မသရကတရားစက်သရကလှဲပေးကြီးကဲစက်ကြီးပေါ်တနာသရကလည်းပတ်ဓမ္မစက်ကြီးလည်းပတ်အောင်စတင်ပြီးတော့ဆောင်ရွက်ပေးလိုက်တာသစ္စာတရားတွေသိအောင်စတင်ပြီးတော့ကျင့်ညာပေးလိုက်တာကမ္ဘာလောကအနှံ့သစ္စာတရားတွေပြန့်နှံ့သွားအောင်စတင်ပြီးတော့အစပြုပေးလိုက်ဒါကြောင့်ဓမ္မစက်ကပေါ်တနာသုတ်တန်းဒီလိုခေါ်လိုက်တာပါဒီတော့ဒီဓမ္မစကပေါ်တနာသုတ်တံကိုခေါ်လိုက်ပါလေ။အဲဒီဓမ္မစကပေါ်တနာသုတ်တံရဲ့တကယ်အဓိကအနှစ်သာရကဉာဏ်၃ပါးရှိတယ်။သစ္စာဉာဏ်ရဲ့ကိစ္စဉာဏ်ရဲ့ကတ္တဉာဏ်ရဲ့ဉာဏ်ဘယ်လိုမျိုးတော့ဉာဏ်၃မျိုး။အဲဒီဉာဏ်၃မျိုးရှိတဲ့အထက်မှာပထမဆုံးကတော့သစ္စာဉာဏ်သစ္စာအမှန်တရားဉာဏ်ကသိအမှန်တရားတွေသိသွားပြီအမှန်တရားတွေသိအောင်ကြီးညာပေးလိုက်အမှန်တရားတွေသိအောင်ထောက်ခေါ်ပေးလိုက်အဲ့ဒါကသစ္စာဉာဏ်ဒီလိုခေါ်အဲ့ဒီအမှန်တရားတွေကဘယ်နဲ့ချဲ့လဲလို့မေးတော့၄ချက်ရှိတယ်ဣဒ္ဓဒုက္ခအရိယသစ္စာတိမေဘိခဝေဘောဗေနာနောတုတေတုဓမ္မေတုရှေ့တော့ကဟောဒီဒုက္ခသစ္စာတရားကိုငါမသိခဲ့သေးပါဘူးတဲ့ သစ္စာဝတ်ဒီ၅ခုကိုပြောနေတာနော်ဘုရားဂေါရမဗုဒ္ဓကပြောပြယဟန်တို့တဲ့အရင်တုန်းကဟောဒီသစ္စာတရားနဲ့ပတ်သက်လို့ငါဘာမှမသိခဲ့သေးဘူးတဲ့အဲဒီတော့မသိခဲ့သေးလို့သင်တို့ကငါဘာတစ်ခုမှမပြောခဲ့သေးပါဘူးအခုအချိန်ကျတော့ငါသိသွားပြီအရင်တုန်းကမသိခဲ့သေးဘူးတဲ့ဒုက္ခသစ္စာဆိုတဲ့အကြောင်းအရာတွေငါသိခဲ့ပြီဒါကြောင့်မင်းတို့ကဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ပြောပြမယ်မင်းတို့နားထောင်ကြပထမဆုံးပါသစ္စာအကြောင်းကိုပြောပြလိုက်တော့ဒုက္ခသစ္စာအကြောင်းကိုပြောပြလိုက်ဇာတိပိဒုက္ခသရပိဒုက္ခဇာတိပိဒုက္ခမရဏပိဒုက္ခအပိယေဟိသံယောဂောဒုက္ခပိယေဟိဝိယောဂောဒုက္ခယံပိသနတပတိတံပိဒုက္ခတံခိတေနပိစုပါဒလက္ခဏာဒုက္ခလောကမှာဒုက္ခတွေအမျိုးမျိုးရှိတယ်လေအဲ့ဒီအမျိုးမျိုးသောရှိတဲ့ဒုက္ခတွေကြောင့်ဒုက္ခတွေကိုအချင်းချုပ်လိုက်လို့ဆိုရင်တန်ခိတ်တေနပစ္စုပါဒလက္ခဏာဒုက္ခမင်းတို့ရဲ့တဏ္ဍာမှာခန္ဓာ၅ပါးရှိတယ်ဘုရားကပြောခဲ့တယ်နော်ဘုန်းတော်ဒကာဓမ္မတွေရဲ့တဏ္ဍာမှာလည်းခန္ဓာဘယ်နှပါးရှိခန္ဓာ၅ပါးရှိအဲ့ဒီခန္ဓာ၅ပါးသည်တဲ့ဒုက္ခဒုက္ခတရားပါပဲ။ပြတ်စွာဘုရားကနာမည်တက်ပြပေးလိုက်တာနော်။အဲဒီတော့ဒီနေရာမှာဘုရားရှင်တော်မြတ်ဒီစကားထဲမှာဟောတော့ကမပြောခဲ့ဘူးသေးတဲ့စကားဟောတော့ကဘလို့မှမသိခဲ့ဘူးသေးတဲ့နာမည်နှလုံးရှိနံပါတ်၁ကခန္ဓာ၅ပါးနံပါတ်2ကဒုက္ခသစ္စာတရားဒါလေးကိုသဘောပေါက်ထားပါဘုရားနံပါတ်1ကဘာလို့နံပါတ်2ကဒုက္ခသစ္စာတရားဇာတိပိဒုက္ခတို့သရာပိဒုက္ခတို့ဩရာရိနာရာရိသီရာရိကတော့ဖျားမဟောပဲလည်းပဲကြားဖို့နေကြတာပေါ့နော်ကြားဖို့နေကြတာအိုရာဟာဒုက္ခနာရာဟာဒုက္ခဒီလိုပဲသိနေကြဒီအသိတွေဟာမဆန်းပါဘူးဖះမဖို့လည်းသိနေတယ်သိရပါပဲနော်ဖះမဖို့လည်းသိနေတယ်သိနေဆိုတော့ဒီအသိဟာဆန်းကြတဲ့အသိဟုတ်ပါမလားဟုတ်ပါဘူးဆန်းကြတဲ့အသိမဟုတ်ပါဘူးအဲ့ဒီမဆန်းကြတဲ့အသိမျိုးလေးတွေဘုရားရှင်ကိုရမြတ်ကြီးကရှေးပိုင်းမှာဇာတိပိဒုက္ခသရတိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခအများနဲ့မဆန့်ကျင်အောင်တရားထုတ်ပြခဲ့ဒါပေမဲ့ဘုရားရှင်ရဲ့တကယ်ပြောလို့ရင်ဒုက္ခကအဲ့ဒါမဟုတ်တန်ခိတေနပိစုပါဒနခန္ဓာဒုက္ခခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးတကယ်မှန်ကန်တဲ့ဒုက္ခတရားပါပဲခန္ဓာ၅ပါးရှိတယ်အဲ့ဒီမှန်ခန္ဓာ၅ပါးသည်တကယ်မှန်ကန်တဲ့ဒုက္ခတရားမှန်ကန်တဲ့သက္ကသစ္စာဒုက္ခကဒုက္ခမြတ်ကိုပေါင်းတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘယ်သူလဲလို့မေးရင်ခန္ဓာ၅ပါးဒါဘုရားဟောမှသိတာနော်ဘုရားမဟောခင်တော့ကဒီရသိသိခဲ့ကြဒီသည်မသိခဲ့ကြပါဘူးခန္ဓာ၅ပါးဆိုတာလည်းသိခွင့်မရခဲ့ကြပါဘူးအဲ့ဒီခန္ဓာ၅ပါးသည်ဒုက္ခသစ္စာတရားဖြစ်ပါတယ်ဆိုတာကိုလည်းမသိခဲ့ကြပါဘူးအခုမှဘုရားရှင်ထုတ်ပြောမှသိခွင့်ရခဲ့ကြတာပါနော်နံပါတ်1အမှန်တရားကဒုက္ခသစ္စာတရားဒုက္ခသစ္စာတရားဆိုတာဘယ်သူပါလိမ့်မလဲဆိုရင်ခန္ဓာ၅ပါးဒီလိုလေးရိုးရိုးလေးပဲပါလိုက်ပါတော့ခန္ဓာ၅ပါးသည်ဒုက္ခသစ္စာတရားဒုက္ခသစ္စာတရားအဲ့တော့ဒုက္ခသစ္စာတရားဒုက္ခသစ္စာတရားလို့ပြောနေတယ်ဘယ်သူသိဒုက္ခသစ္စာလဲလို့မေးရင်ခန္ဓာ၅ပါးသည်ဒုက္ခသစ္စာတရား ာခေတိနာပိစုပါဒလက္ခဏာဒုက္ခဒုက္ခသစ္စာတရားဆိုတာဒါပဲဘုရားရှင်ကအရင်တော့ကဒီအကြောင်းကမသိခဲ့ဘူးသေးပါဘူးတဲ့အခုမှငါသိလို့မင်းတို့ကငါပြောပြနရကနဗ္ဗနဲ့ဒုက္ခကသမုဒိနဗ္ဗနဲ့သစ္စာကသမုဒိယသစ္စာဘာသစ္စာလဲသမုဒိယသစ္စာယံယံတဏ္ဍပေါ်လောက်ပါဝိသနန္ဒီရာဂသာခေတ္တတတရာတတရာပိဏတိတိကာမတဏဘဝတဏဝိဘဝတဏကာမတဏယေဘဝတဏယေဝိဘဝတဏယေဆိုပြီးတော့တဏ၃မျိုးရှိတယ်လေတဏဘယ်လိုမျိုးလဲအဲ့ဒီတဏ၃မျိုးဒီတဲ့သူလည်းပဲအမှန်တရားတစ်ခုပါပဲတဲ့ဘာမှန်တရားလဲလို့မေးတော့သံဖို့တရားဆိုတဲ့အမှန်တရားသမုဒိယဆိုတာကအကြောင်းတရားလို့ဒီလိုပါတာပြန်လို့ရပါတယ်။နော်။သမုဒိယသာပါတယ်တော့။အကြောင်းတရားအကြောင်းတရားဖြစ်တဲ့အမှန်တရား။သမုဒိယကအကြောင်းတစ္ဆာကအမှန်။နှစ်ခုပေါင်းလိုက်တော့အကြောင်းအမှန်။ဒုက္ခတစ္ဆာကဆင်းရဲခြင်းအမှန်။သမုဒိယတစ္ဆာကအကြောင်းအမှန်။ဘယ်လိုရဲ့အကြောင်းလဲမေးရင်ဒုက္ခရဲ့အကြောင်းဘယ်လိုရဲ့အကြောင်းတော့ဒုက္ခရဲ့အကြောင်းဩဒုက္ခတွေဖြစ်နေကြတာအဲ့ဒီဒုက္ခတွေတော့မှာအချုပ်ကပါတယ်ဒုက္ခတွေမျိုးမျိုးရှိတယ်လေခုနဆင်းရဲနေထုတ်ပြလိုက်တယ်အဲ့ဒီဒုက္ခမျိုးမျိုးတဲမှာအချုပ်ကဘယ်သူဟာဒုက္ခအစစ်တုံးခန္ဓာ၅ပါးသည်ဒုက္ခသစ္စာအစစ်အဲ့ဒါမှဒုက္ခမျိုးမျိုးရှိတဲ့အထက်မှာတကယ်ဒုက္ခသစ္စာအစစ်မှန်နေဘယ်လိုပါလဲခန္ဓာ၅ပါးဟုတ်ပြီခန္ဓာ၅ပါးသည်ဒုက္ခခန္ဓာ၅ပါးသည်ဒုက္ခအခုသမုဒိယကြတော့အကြောင်းဘယ်လိုရဲ့အကြောင်းတော့ဒုက္ခရဲ့အကြောင်းဒုက္ခရဲ့အကြောင်းအဲ့ဒီဒုက္ခကဘယ်လိုတော့ခန္ဓာ၅ပါးဒုက္ခကဘယ်လိုတော့ဒုက္ခရဲ့အကြောင်းဆိုတော့ခန္ဓာ၅ပါးရဲ့အကြောင်းပေါ့နော်ဒုက္ခရဲ့အကြောင်းခန္ဓာ၅ပါးရဲ့အကြောင်းဒုက္ခသစ္စာရဲ့အကြောင်းခန္ဓာ၅ပါးဖြစ်ခြင်းရဲ့အကြောင်းဟောဟောဒီခန္ဓာ၅ပါးကြီးဖြစ်လာတာဘယ်လိုကြောင့်ဖြစ်လာတာတော့တမ္ပုဒိယသစ္စာကြောင့်ဖြစ်လာတာဘယ်လိုကြောင့်ဖြစ်လာတာတော့ခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာတရားကြီးဘယ်လိုကြောင့်ဖြစ်လာတာတော့သမုဒိယသစ္စာကြောင့်ဖြစ်လာတာဒီလိုလေးတွေတွဲပြီးတော့သိပြီးပို့ဆိုတာเนาะခန္ဓာ၅ပါးကြီးသည်ဒုက္ခသစ္စာတရားအဲ့ဒီခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာတရားဘယ်လိုကြောင့်ဖြစ်တော့သမုဒိယသစ္စာကြောင့်ဖြစ်တယ်အဲ့ဒီသမုဒိယသစ္စာတရားကဘယ်သူပါလဲတဏှာကောင်းမှာဘယ်လိုလဲတော့တဏှာသုံးပါးဘယ်လိုနေတော့ကာမတဏ္ဍာဘဝတဏ္ဍာဝိဘဝတဏ္ဍာဘယ်နှပါလဲဘဝ၃ပါးကာမတဏ္ဍာဆိုတာကအာယုံ၅ပါးအပေါ်မှာตายရတဲ့တဏ္ဍာကာမတဏ္ဍာဘဝတဏ္ဍာဆိုတာကဘဝအပေါ်မှာตายရတဲ့တဏ္ဍာဘဝဖြစ်လာတာကလေးကိုตายရတဲ့တဏ္ဍာဘဝတဏ္ဍာဝိဘဝတဏ္ဍာဆိုတာကဒီဘဝအပေါ်မှာယုံမုံညင်းငွေ့လို့ဘဝပြတ်တဲ့အပေါ်မှာตายရတဲ့တဏ္ဍဝိဘဝတဏ္ဍတဏ္ဍသုံးမျိုးရှိကာမတဏ္ဍဘဝတဏ္ဍဝိဘဝတဏ္ဍအဲ့ဒီတဏ္ဍသုံးမျိုးသည်ယာယတဏ္ဍပေါဏဘဝိကာပေါဏဘဝိကာပုဏ္ဏဘဝပုဏ္ဏဘဝိကာအဖန်ဖန်နောက်တစ်ခါပြန်ပြီးတော့ဘဝကိုဖြစ်စီတက်တယ်ဒါကိုပေါဏဘဝိကလို့ခေါ်တယ်နော်ပေါဏဘဝိကဆိုတာကနောက်ထပ်ဘဝတစ်ခုကိုဖြစ်စီတက်သည်နောက်ထပ်ဘဝတစ်ခုကိုဖြစ်စီတက်သည်ဒါပေါဏဘဝိကဘယ်လိုလဲလို့ပြီးတော့တဏှာတဏှာဒီဘဝတစ်ခုကိုဖြစ်စီတယ်တဏှာဒီဘဝတစ်ခုကိုဖြစ်စီ ဒီဘဝနေကုန်းချုပ်သွားလို့ရှိရင်ကုန်းဆုံးသွားလို့ရှိရင်နောက်ထပ်ဘဝတစ်ခုကိုဖြစ်စေအဲဒီမှာဖြစ်စေအောင်ဘုရားကပြလို့ပြီးတော့တဏှာကပြလို့ပြီးတာဒါကြောင့်အဲဒီတဏှာကိုဘာသစ္စာလို့ပြောမှာသမုဒိယသစ္စာသမုဒိယသစ္စာဆိုတဲ့တဏှာဒီဘဝတစ်ခုရအောင်ပြလို့ပြီးတယ်ဘဝတစ်ခုရတယ်ဆိုတာဘာရလာတာတော့မေးတော့ခန္ဓာ၅ပါးရပါရလာတာတော့ဘဝတစ်ခုရတာခန္ဓာ၅ပါးရခန္ဓာ၅ပါးရလာခြင်းဒီဘာတွေရလာတာတော့လို့မေးတော့ဒုက္ခတွေရလာတာဩဘဝရလာတာဒုက္ခတွေရလာတာပဲလူဘဝရလာတာလဲဒုက္ခတပ်ဘဝရလာတာလဲဒုက္ခဇမဘဝရလာတာလဲဒုက္ခဘယ်ဘုံဘဘဝဘယ်ဌာနပဲဖြစ်ဖြစ်ဘဝတခုရလာတာမှန်သမျှဒီဘာတွေရလာတာတော့ဒုက္ခတွေရလာတာအဲ့ဒီဒုက္ခရာကြောင်းတရားဒီတဏ္ဍတရားပါပဲသစ္စာနာမတက်ပြီးလာတော့သမုဒိယသစ္စာသစ္စာနာမတက်ပြီးလာတော့ဘာသစ္စာတော့ဟောတဏ္ဍဆိုတဲ့တရားဒီဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားလေးပါလားတဏှာဆိုတဲ့တရားဒီဘဝတစ်ခုရာခြင်းရဲ့အကြောင်းတရားပါလားတဏှာဆိုတဲ့တရားဒီဟောဒီခန္ဓာ၅ပါးကြီးရာခြင်းရဲ့အကြောင်းတရားပါလားဒီလိုကောက်ချက်တစ်ခုချပေးလိုက်ပါတော့နော်အဲ့ဒီတည်းမြတ်စွာဘုရားကကောက်ချက်မချဘူးလားချပေးတယ်တဏှာဆိုတဲ့တရားဒီဘဝတစ်ခုရာခြင်းရဲ့အကြောင်းတရားတဏှာဆိုတဲ့တရားဒီခန္ဓာ၅ပါးရာခြင်းရဲ့အကြောင်းတဏှာဆိုတဲ့တရားဒီဒုက္ခညာခြင်းရဲ့အကြောင်းဒါကြောင့်ဒီဒုက္ခတွေဘာကြောင့်ဖြစ်နေတာတော့တဏှာကြောင့်ဖြစ်နေတယ်။ဟောဒီခန္ဓာ၅ပါးတွေတဘောပြီးတဘောတဘောပြီးတဘောရက်သွားတယ်လို့မရှိဘူးပြတ်သွားတယ်လို့မရှိဘူး။ဘာကြောင့်ဖြစ်နေတာတော့တဏှာကြောင့်ဖြစ်နေတာ။ဘာကြောင့်ဖြစ်နေတာတော့ဒါကြောင့်ခန္ဓာ၅ပါးကပါတိစ္ဆာတဏှာကဘာသစ္စာသစ္စာဘယ်နှပါးရှိပါလဲနှစ်ပါးသုံးကယောတ္တာယေဝတဏှာယာသေတာဝိရကနိရောဓောသာဂောပတိနိတ္တောမௌတိနာလယောအရိတဏှာသာကုန်ခန်းသွားမယ်ဆိုရင်ကြောက်ပြက်သွားမယ်ဆိုရင်ချုပ်ငင်းသွားမယ်ဆိုရင်အသေတာဝိရကနိရောဓောအသေတာအကျွင့်ကြံမရှိဝိရာကချုပ်သွားမယ်ဏိရောဓငြိမ့်သွားမယ်ဆိုရင်တဲ့အဲ့ဒီတဏှာတရားငြိမ့်သွားတာလည်းဒီကနေ့အကြောင်းတရားတွေသိမ့်သွားပြီအကြောင်းတရားသိမ့်သွားရင်အကျိုးတရားလည်းမပေါ်တော့အကြောင်းသိမ့်တာကသမုဒိယသစ္စာသေးတာအကျိုးငြိမ့်တာကဒုက္ခသစ္စာချုပ်တာဟုတ်တယ်မလားအကြောင်းသိမ့်တာကဘာသစ္စာသေးတာတော့သမုဒိယသစ္စာသေးတာအကျိုးငြိမ်းတာကဒုက္ခသစ္စာတွေချုပ်တာအကြောင်းသိလို့အကျိုးငြိမ်းတာဒီនិရောဓသစ္စာဘုရားရှင်ကနော်တဏှာဆိုတဲ့အကြောင်းနဲ့သိမ့်သွားရမယ်ဒုက္ခဆိုတဲ့အကျိုးနဲ့ငြိမ်းသွားရမယ်တဏှာဆိုတဲ့အကြောင်းတွေသိမ့်ပြီးတော့ဒုက္ခဆိုတဲ့အကျိုးတွေငြိမ်းသွားခြင်းဒီဒုက္ခသစ္စာပါပဲအဲ့ဒါဟာနိဗ္ဗာန်တရားပါပဲလို့မဟုတ်ခဲ့ဘူးလားဟုတ်ကဲ့လားဒီလိုဆိုရင်နိဗ္ဗာန်မှာကောင်းရင်ကဘယ်နှမျိုးရှိတော့နှစ်မျိုးရှိဘယ်နှမျိုးရှိတော့ဘာတွေတော့အကြောင်းလဲသိမ့်တယ်အကျိုးလဲငြိမ့်ဒါကဘုန်းကြီးတို့သိရတဲ့စကားနဲ့ပြောလိုက်တိတိကြကြပြောရင်တဏှာဆိုတဲ့အကြောင်းလဲသိတယ်ဒုက္ခဆိုတဲ့အကျိုးလဲအငြိမ့်နော်ကြံပြောကြည့်စမ်းတဏှာဆိုတဲ့အကြောင်းလဲသိတယ်တဲ့ဒုက္ခဆိုတဲ့အကျိုးလဲငြိမ့်သင်္မတအတိတ်ပဲပြေဝါတဲ့သက္ကလုံးလေးပါအေးအေးစေးစေးနဲ့စိတ်ထဲမှာစွဲနေအောင်နားထောင်ကြည့်ပေါ့နော်စိတ်ထဲမှာစွဲနေအောင်နားထောင်ကြည့်ပေါ့ဩနိဗ္ဗာန်နိဗ္ဗာန်လို့ပြောနေကြနိရောဓသစ္စာနိရောဓသစ္စာလို့ပြောနေကြတယ် နိဗ္ဗာန်ဆိုတဲ့ဒီရောဟသစ္စာဟာဘယ်လိုဟာပါလိမ့်မလဲဆိုရင်ဒီထဲမှာသူ့ရဲ့ခြေထဲသူထွက်နေတာပဲเนาะအသေးသာဝိရာကဒီရောတော့သာကောပရိနိတကောမုတ်တိနာလေရောအကျွဲ့အကြံမရှိတဏှာဆိုတဲ့အကြောင်းတရားတွေသိမ့်သွားပြီတဏှာဆိုတဲ့အကြောင်းတရားတွေသိမ့်သွားတော့ခန္ဓာ၅ပါးဆိုတဲ့အကျိုးတရားကမငြိမ်းဘူးလားငြိမ်းသွားအကြောင်းလဲသိမ့်တယ်အကျိုးလဲငြိမ်းတယ်နော်အကြောင်းသိမ့်တာကဗာသစ္စာသိတယ်အကျိုးငြိမ်းတာကဗာသစ္စာချုပ်တယ်ဒုက္ခသစ္စာချုပ်တယ်တဏှာဆိုတဲ့တမုဒိယသစ္စာတွေလည်းပဲမရှိတော့နော်ဟောဒီခန္ဓာဆိုတဲ့ဒုက္ခသစ္စာတွေလည်းပဲမရှိတော့အဲ့ဒါနိဗ္ဗာန်ပဲနိဗ္ဗာန်ကညူကြီးပြာကြီးလည်းမဟုတ်ဘူးเนาะနေခြင်းဘွယကောင်းတဲ့ဒီပြည့်တောထောင်တဲ့ပြည့်စုံနေတဲ့အရာလားဆိုတော့လည်းမဟုတ်ဘူးခံစားစရာအာယုန်ဒီအာယုန်၅ပါးတွေရှိသလားဆိုတော့လည်းဒီလိုလည်းမဟုတ်ဘူးအကြောင်းသိလို့အကျိုးငြိမ်းတာနိဗ္ဗာန်တဏှာလည်းသိသွားတယ်ခန္ဓာ၅ပါးဆိုတဲ့ဒုက္ခလည်းငြိမ်းသွား။လောင်စာသိလို့မိငြိမ်းတာဒီနိဗ္ဗာန်။ဟုတ်တယ်မလား။လောင်စာသိလို့မိငြိမ်းတာဒီနိဗ္ဗာန်။မြတ်စွာဘုရားမဟောခဲ့ခင်တုန်းကဒီလိုအဓိပ္ပာယ်တည်ကြတယ်။မှန်ပါဘူးဗျာ။ပုဗ္ဗေနာနုသုတေသူဓမ္မေသူ။ရှင်းတော့ကငါမသိခဲ့ဘူးပါဘူးတဲ့။အခုတော့ငါသိသွားပြီ။ဒါကြောင့်ငါသိထားတာတွေကိုမင်းတို့သိအောင်လာပြောပြတာဆိုပြီးတော့သစ္စာရဲ့အကြောင်းကိုလာပြီးတော့ပိစ္ဆဝတိယပုဂ္ဂိုလ်တို့အပြောပြပေးနေခြင်းပဲဖြစ်ပါလေ။နော်အကြောင်းသိတော့အကျိုးငြိမ်းတာနိဗ္ဗာန်ဆိုတော့အဲ့ဒီအကြောင်းကသူ့အလိုလိုသိမလားမေး။သူ့အလိုလိုမသိရမလဲ။သိမှာမလား
။
အကြောင်းတရားကသူ့လိုလိုပဲသိမှာမလဲသူ့လိုလိုမသိဘူးဆိုရင်သိစေနိုင်လောက်တဲ့အချိန်ကောင်းကိုရှိရမှာပေါ့အဲဒီသိစေနိုင်လောက်တဲ့အချိန်ကောင်းတွေကဘာတွေလဲဆိုတော့အယမေဝအရိယောအထင်ကြီးကောမေကောအယမေဝအရိယောအထင်ကြီးကောမေကောအဲ့ဒီအကြောင်းတရားတွေသိသိနိုင်လောက်တဲ့အကျင့်ဆိုတာမဲ့ကြီးရှိပါအကျင့်ပါပဲ။ဘာအကျင့်လဲတော့မဲ့ကြီးဆိုတဲ့အကျင့်ဒီတဲ့။တဏှာဆိုတဲ့အကြောင်းသိသိနိုင်တဲ့အကျင့်ပါပဲ။ဒါကြောင့်တဏှာဆိုတဲ့အကြောင်းသိသိနိုင်လောက်တဲ့အကျင့်မှန်တစ်ခုပါပဲ။အမှန်တရားတစ်ခုကိုလည်းပဲဘုရားရှင်ကထုတ်ပေါ်ပေးလိုက်အားလုံးပေါက်လိုက်တော့အမှန်တရားပြန်ချက်တယ
်။
နံပါတ်1ကဒုက္ခအမှန်ဆင်းရဲခြင်းအမှန်တရား။နံပါတ်2ကဒုက္ခဖြစ်ကြောင်းအမှန်တရား။နံပါတ်3ကဒုက္ခချောက်ရအမှန်တရား။နံပါတ်4ကဒုက္ခချောက်ကြောင်းအမှန်တရား။အမှန်တရားပြန်ချက်တော့ပါဠိလိုပြောတော့ဒုက္ခသစ္စာသမုဒိယသစ္စာသစ္စာဘယ်နှချက်ပါလဲအဲ့ဒီသစ္စာတရား၄ချက်ကြီးတဲ့ဘုရားမဟောကြားခဲ့တုန်းကဘယ်လိုမှသိခွင့်မရခဲ့ကြဘုရားဟောကြားခဲ့မှသိခွင့်ရကြတယ်ဒါကြောင့်သစ္စာတရားကိုဘယ်လိုကစာဟောတာလဲဘယ်နေရာမှာဟောတာတော့ပရမသောတရားနာတဲ့ပုဂ္ဂိုလ်တွေကဘယ်လိုတွေတော့သစ္စာဝတိ၅ဦးသစ္စာဝတိ၅ဦးကတော့လူတွေကပေါ့နော်မျက်စိနဲ့မမြင်ရတဲ့ဓာတ်ပြမာတွေလည်းရှိတာပေါ့လူပုဂ္ဂိုလ်တွေကသစ္စာဝတိ၅ဦးပထမဆုံးသစ္စာတရားနာကြပါကြအာလောသိချုပ်လိုက်တဲ့အခါကျတော့သစ္စာကဘယ်နှပ
ါ
ဘယ်နေရာမှာစဟောတော့ဘလူတွေကိုစဟောတော့ပိစ္ဆဝကိ၅ဦးကိုစဟောခဲ့ပါတယ် အမှန်တရား၄ချက်အဲ့ဒီအမှန်တရား၄ချက်ရှိတဲ့အထက်မှာမြတ်စွာဘုရားကဆက်ခေါ်တယ်မင်းတို့ဒီအမှန်တရား၄ချက်ကိုသိရင်အမှန်တရားကိုသိတဲ့ဉာဏ်ဖြစ်မယ်အမှန်တရားကိုသိတဲ့ဉာဏ်ဆိုတာကသစ္စာဉာဏ်လို့ပြောတာဘာဉာဏ်လဲတော့သစ္စာသရာကအမှန်တရားသိတာကဉာဏ်တစ်မျိုးပေါင်းလိုက်တော့သစ္စာဉာဏ်ဒီအမှန်တရားကိုမင်းတို့သိအောင်ငါပြောပြမယ်ဟောတဲ့ဟောဒီတရားတွေကဟောဒီအမှန်တရားတွေအဲ့ဒီတော့သိပါတော့သစ္စာဉာဏ်နဲ့မရဘူးလားရပါဘူးရပါပြီဒါပြင်ဟောဒီသစ္စာ၄ချက်ကိုမလိုရပါတော့သစ္စာ၄ချက်ကိုမင်းတို့သုလုံလန်းနဲ့သူဆောင်ရွက်တဲ့နာလေးတွေဆောင်ရွက်ရမယ်သူလုံလန်းတဲ့သူဘာလို့ရပါတော့ဆောင်ရဲ့တင်တာလေးတွေဆောင်ရဲ့ရမယ်ဤတံဒုက္ခသစ္စာပရိညာတိမေဘိကဝေဟောဒီဒုက္ခသစ္စာတရားဆိုတာကတော့လေမင်းတို့သိအောင်လုပ်ရမယ်သစ္စာတဲ့ဒုက္ခသစ္စာကဘာလို့ရမယ်သစ္စာတော့ဤတံဒုက္ခသစ္စာပရိညာတိမေဘိကဝေပဗ္ဗေနာနုတ္တေတိဓမ္မေသူသက္ကဝုဒ္ဓပါတိအရင်တော့ကငါဒီလိုမသိကြဘူးကုငါသိသွားပြီဒုက္ခသစ္စာဆိုတာသူ့ဒီလိုထားရမှာမဟုတ်ဘူးသူ့ကိုသိအောင်ကြိုးစားပြရမယ်ဒုက္ခသစ္စာဆိုတာဘာဖြစ်အောင်လုပ်ပြရမှာတော့သိအောင်လုပ်ရမယ်အလုံးသည်ကိစ္စဟုတ်လားသိအောင်လုပ်ရမယ်အလုံးသည်ဘာတော့အလုံးသည်ကိစ္စဒုက္ခသစ္စာကိုသိအောင်လုပ်ရမယ်သမုဒယသစ္စာကြတော့ဘာတတ်ပံပယ်ရမယ်သမုဒယသစ္စာကဘာလို့ရမှာတော့သမုဒယသစ္စာနဲ့ပတ်သက်လို့ဘာလို့နေလို့ရမှာလဲပယ်ရမယ်လို့နေလို့ရမယ်တော့ဒုက္ခသစ္စာနဲ့ပတ်သက်လို့တော့ဘယ်လိုလုပ်ရမှာတော့ဒုက္ခကိုသိသမုဒယကိုပယ်ဒုက္ခကိုသိသိအောင်လုပ်ရမယ်သမုဒယကိုသိရမယ်နော်ဒုက္ခသစ္စာကိုသိအောင်လုပ်ရမယ်သမုဒယသစ္စာကိုသိရမယ်និရောဓသစ္စာကြတော့ဘာလို့ရမှာလဲဆိုလို့ရှိရင်និရောဓသစ္စာကဆိုင်ရောက်ရမယ်ဘာလို့ရမှာတော့និရောဓသစ္စာကဆိုင်ရောက်ရမယ်ဟုတ်တယ်မလားနိရဒသစ္စာကဆိုင်ရောက်ရမေဃသစ္စာကြတော့ဘာဝေတ္တပါ ควားများပြရမယ်ဘာလို့ပြရမှာလဲควားများပြရမယ်သုသစ္စာနဲ့သူတိကျအလုတ်တွေမရှိဘူးလားရှိဒုက္ခသစ္စာနဲ့ပတ်သက်တဲ့အလုတ်ကဘာလို့သိအောင်လုပ်ရမယ်အလုတ်သမုဒယသစ္စာကပြရမယ်အလုပ်និရောဓသစ္စာကဆိုင်ရရမယ်အလုပ်မေဃသစ္စာကပွားများရမယ်အလုပ်အလုပ်ဘယ်နှချက်လဲသစ္စာ၄ပါးရှိတဲ့အတွက်အလုပ်လည်းဘယ်နှမျိုးတော့အဲဒီအလုပ်၄မျိုးဒီကိစ္စဒီလို့တွေလုပ်ရမယ်လို့သိသွားတာကဉာဏ်နော်အခုနအလုပ်၄မျိုးကဘာတော့ကိစ္စအဲ့ဒီတော့ဒီမဖြစ်မနေလောက်ကိုလောက်ရမယ်လို့ပြီးသွားတာကဉာဏ်နှမျိုးပေါင်းလိုက်တော့ကိစ္စဉာဏ်အဲ့ဒီတော့ကိစ္စဉာဏ်အဆင့်ဟာအလုံးလုံးတဲ့အဆင့်ပေါ့ဘာအဆင့်တော့ကိစ္စဉာဏ်ကအလုံးလုံးတဲ့အဆင့်ပရမသောသစ္စာဉာဏ်ကအေသိယောသိရမယ်အဆင့်နိလန်းကိုပရမသောဘောင်းကြီးတို့သစ္စာဉာဏ်ဆိုတာကသစ္စာ၄ပါးရဲ့တယုတ်သစ္စာ၄ပါးရဲ့သဘောကိုသိအောင်ကြိုးစားရအောင်နော်သစ္စာ၄ပါးကိုသဘောသစ္စာ၄ပါးရဲ့သဘောကိုအေးသိအောင်ကြိုးစားတာကသစ္စာဉာဏ်အဲ့ဒီသစ္စာ၄ပါးရဲ့သဘောကိုသိပြီတဲ့အခါကျတော့ဒီသစ္စာ၄ပါးကိုဒီတိုင်းမထားရဘူးသူ့ရဲ့ဆရာဆရာလုပ်ပြီးလုပ်ရမယ်အဲ့ဒီအလောကကိစ္စအဲ့ဒီတော့ကိစ္စကိုသိတဲ့ဉာဏ်နောက်ပေါင်းလိုက်တော့ကိစ္စဉာဏ်အ အဲ့ဒီကိစ္စညာကလေးရပါပြီဆိုရင်သူ့လုံးနဲ့သူဆိုင်ရဆိုင်ရအလုပ်တွေကိုလည်းပဲလုပ်ဖို့မရဘူးလားရပါလားဒုက္ခသစ္စာကိုဘာလို့ရမယ်သမုဒယသစ္စာကိုဘာလို့ရမယ်និရောဓသစ္စာကိုမဂ္ဂသစ္စာကိုဘာများရမယ်နော်အဲ့ဒီချမှတ်ထားတဲ့လုပ်ငန်း၄မျိုးအတိုင်းကြိုးကြိုးစားစားနဲ့ကျင့်သုံးနေတာကိုတဲ့ဝိပဿနာအလုပ်လို့ဒီလိုခေါ်တယ်။ဘာလို့လဲတော့ဒီတော့သစ္စာဉာဏ်ရဲ့ကိစ္စဉာဏ်ရဲ့ကတ္တဉာဏ်ရဲ့သုံးမျိုးထဲမှာဝိပဿနာဉာဏ်ဆိုတာဘယ်နေရာမှာရှိတော့ကိစ္စဉာဏ်မှာရှိဘယ်နေရာမှာရှိလဲကိစ္စဉာဏ်မှာရှိတယ်နော်ဝိပဿနာဉာဏ်နဲ့ကိစ္စဉာဏ်မှာရှိတယ်အဲဒီဝိပဿနာဉာဏ်ရဲ့လမ်းဆောင်တည်မဲ့ဉာဏ်နော်ဝိပဿနာဉာဏ်ဆုံးသွားတော့ဘာညာရလဲအဲ့ဒီမဉာဏ်အတိဒါကိစ္စဉာဏ်ပေါ့နော်ကိစ္စဉာဏ်အဲ့ဒီကိစ္စဉာဏ်နဲ့ကြိုးစားလိုက်တဲ့အခါကျတော့ဆရာဆရာလောကကိစ္စတွေပြည့်လို့ပြီးသွားပြီဆိုရင်တိတိသေးထိုက်တာလည်းသိပြီးသွားပြီပယ်သိပယ်ထိုက်တာလည်းပဲပယ်ပြီးသွားပြီဆရာသိဆရာတဲ့တဲ့နေရာကိုလည်းဆက်ရောက်ပြီးသွားပြီ။ပွားများတဲ့ပွားများထိုက်တဲ့အချိန်ကိုလည်းပွားများပြီးသွားပြီဆိုတဲ့အခါကျတော့အဲ့ဒီလိုတည်ပြီးအဲ့ဒီလိုလုံလောက်ကိစ္စတွေအလုံးပြုတ်လို့ပြီးပြီလို့သိတဲ့ဉာဏ်ကကတ္တ။လုံလောက်ကိစ္စတွေအလုံးပြုတ်လို့ပြီးပြီဆိုတာကကတ္တ။သိတဲ့ဉာဏ်ကဉာဏ်။လုံလောက်ကိစ္စတွေအလုံးပြုတ်လို့ပြီးပြီဆိုတာကကတ္တ။သိတာကဉာဏ်။လည်းကိုပေါင်းလိုက်တော့ကတ္တဉာဏ်ဘာညာပါလဲအဲဒီကတ္တဉာဏ်ကြတော့ဘောင်းကြီးတို့ဇာတိပေလေပါတော့ပစ္စဝကနာဉာဏ်လို့ဒီလိုပြောပါတယ်เนาะဟုတ်ပြီဒါတော့ခါပေါ့အဲဒီတော့ဘောင်းကြီးတို့ယောဂီတွေအနေနဲ့ပရမသောသစ္စာဉာဏ်သိအောင်ကြိုးစားရမှာသစ္စာဉာဏ်သိအောင်ကြိုးစားခြင်းသည်ဘာပညာလဲလို့မေးတော့ညာတပညာလို့ဘာပညာလို့တော့အခုရေသာဓမာယုံကြီးကိုရောက်လာကြတယ်ဘာသိခြင်းလို့လဲလို့မေးတော့သစ္စာသိခြင်းလို့ဘာသိခြင်းလို့တော့အဲ့ဒီတော့သစ္စာသိဖို့ရန်အတွက်အပိုင်းကဘယ်နှပိုင်းရှိတယ်လဲဆိုနှစ်ပိုင်းရှိနံပါတ်၁ကညာတပညာအပိုင်းနံပါတ်၄ကတိရဏပရိညာပိုင်းကြိုးစားရမယ်လို့ဘယ်လိုပြောလဲနှစ်မျိုးရှိညာတပရိညာပိုင်းကသစ္စာဉာဏ်လေးတွေရအောင်ကြိုးစားပြရမယ်ဓာကဒုက္ခသစ္စာဟောဒီပုံစံလေးကဒုက္ခသစ္စာဟောဒီတရားလေးကဒုက္ခသစ္စာဒီလိုနေထားလေးကဒုက္ခသစ္စာဒီလိုသိအောင်ကြိုးစားပြရမယ်အဲ့တော့ကြိုးစားပြရမယ်ဆိုတော့ဘာလဲကြိုးစားမလဲဆိုတရားနာပြီးတော့ကြိုးစားပြရမယ်။အဲ့တော့တရားနာပြီးတော့ကြိုးစားပေးတာဒီညာတပရိညာသိလို့ဒီလိုခေါ်တယ်။ဘာပညာတော့ညာတပရိညာသိတဲ့ပရမကြိုးစား။အဲ့တော့ညာတပရိညာသိတဲ့ကြိုးစားပြီးတဲ့အခါကျတော့ဒီတိုင်းပြည့်စုံသွားပြီလားမေးရင်မပြည့်စုံသေးပါဘူးတဲ့။ဒုတိယဘာပညာသိဖြစ်အောင်ကြိုးစားရအောင်ပါတော့တိရဏပရိညာအသိဖြစ်အောင်ကြိုးစားရအောင်မယ်တိရဏပရိညာအသိကြတော့ဆရာအားကိုးရမှလားကိုယ်လည်းကြိုးစားရမှာကိုယ်လည်းကြိုးစားရညာတပရိညာအသိကဘယ်လိုအားကိုးရမှာတော့တိရဏပရိညာအသိကြတော့ကိုယ်ကိုယ်လည်းကြိုးစားရမှာလုံလောက်ကိုဝင်ရမယ်ဝိပဿနာလို့အားထုတ်ကြရမှာပေါ့နော်အဲဒီတော့ဝိပဿနာတရားလို့အားထုတ်ကြရတဲ့အခါကျတော့စောစောတုန်းကခန္ဓာ၅ပါးလို့ပြောခဲ့တယ်အဲ့ဒီခန္ဓာ၅ပါးကိုတွေ့နေပြီခန္ဓာ၅ပါးလို့ပြောခဲ့တယ်ပြောတော့ကသိခဲ့တယ်သိတဲ့ဉာဏ်ကညာတပရိညာအခုကိုယ်တိုင်တွေ့နေပြီတွေ့နေတဲ့တွေ့လို့သိတဲ့ဉာဏ်ကသီရဏပရိညာဒီလိုပြောတာပေါ့သောတာရဏဒုက္ခသစ္စာဒုက္ခသစ္စာပါပဲလို့ခန္ဓာ၅ပါးသည်ဒုက္ခသစ္စာပါပဲလို့သောတာရဏမသိဘူးလားသိခဲ့လားခန္ဓာ၅ပါးသည်ဒုက္ခသစ္စာတရားခန္ဓာ၅ပါးသည်ဒုက္ခသစ္စာပါပဲလို့သောတော့ကဘယ်တော့ကသိခဲ့တော့တရားနာတော့ကသိခဲ့ တရားနာတော့ကသိခဲ့တဲ့အသိမို့လို့သူ့ကိုဗာပညာလို့ခေါ်တော့ညာတပညာအခုကောရာကြိုးစားကြည့်လိုက်တဲ့အခါကျတော့ပထမခန္ဓာ၅ပါးတွေ့တယ်ခန္ဓာ၅ပါးတွေ့လို့အဲ့ဒီခန္ဓာ၅ပါးကိုစိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဘယ်ခန္ဓာကိုပဲကြည့်လိုက်ကြည့်လိုက်ခန္ဓာ၅ပါးမှန်တယ်ဖြစ်ပြီးပြတ်တတ်တဲ့သဘောတည်းကြည့်ပဲတွေ့ရရောက်ခန္ဓာကလည်းဖြစ်ပြီးပြတ်တာပဲနာခန္ဓာကလည်းဖြစ်ပြီးပြတ်တာပဲခိုင်မြဲတည်တတ်တဲ့ခန္ဓာတစ်ခုမှမရှိပါလားဖြစ်ချင်းပြတ်ချင်းနဲ့မျက်နှာပြည့်စက်နေတဲ့ခန္ဓာပဲချမ်းသာလို့တည်းညင်ဝဲမှမဖြစ်ဒုက္ခစင်စင်သာဖြစ်ပါပေါ့လားလို့ဉာဏ်ထဲမှာသဘောပေါက်သွားတဲ့အခါကျတော့ခန္ဓာ၅ပါးကိုသိယုံနေမဟုတ်တော့ဒုက္ခသစ္စာပါပဲဆိုတဲ့အသိကလေးကိုမရဘူးလားယ။ဒုက္ခသစ္စာဒုက္ခသစ္စာ။ဩဒါလေးကဒုက္ခသစ္စာပဲလို့ဒီအသိကလေးရသွားပြီဆိုရင်အဲ့ဒီအသိတွေဒီများပြောလို့သိတဲ့အသိကကိုယ်တိုင်ကြည့်လို့သိတဲ့အသိကကိုယ်တိုင်ကြည့်လို့သိတဲ့အသိဆိုတော့ကိုယ်ပိုင်အသိကလေးဖြစ်သွားတာပဲဟော။ဘာသိတယ်တော့ကိုယ်ပိုင်ကိုယ်တိုင်ကြည့်လို့ကိုယ်ပိုင်သိတဲ့အသိဒီစိရဏပရိညာသိ။ဘာပညာသိတော့ကိုယ်တိုင်ကြည့်လို့ကိုယ်ပိုင်သိတဲ့အသိဒီစိရဏပရိညာသိ။အဲ့ဒီစိရဏပရိညာသိကလေးနဲ့ကြည်ကြည်ပြန်လိုက်တဲ့အခါကျတော့ဉာဏ်လေးနဲ့ပြောရင်သစ္စာဉာဏ်ပေါ့။အဲ့ဒီသစ္စာဉာဏ်ကလေးနဲ့ဝိပဿနာဉာဏ်ကလေးနဲ့ခန္ဓာငါးပါးကိုစိုက်ကြည့်ဒုတိယကိုစိုက်ကြည့်တတိယကိုစိုက်ကြည့်ဘယ်ရုပ်ဘယ်နာဘယ်ခန္ဓာကိုပဲကြည့်ကြည့်မြင်လာတဲ့ညခန္ဓာကြီးဖြစ်ပြီးပြတ်တတ်တယ်ဖြစ်ပြတ်ပါသစ္စာတော့ဒုက္ခသစ္စာရုပ်ခန္ဓာကလည်းဖြစ်ပြီးပြတ်တတ်လို့ပါသစ္စာတော့နာခန္ဓာတွေကလည်းဖြစ်ပြီးပြတ်တတ်လို့ပါသစ္စာတော့ဖြစ်ပြတ်ပါသည်များပါသစ္စာဒုက္ခသစ္စာရောက်လို့လည်းမတွေ့တော့ဘူးနာလို့လည်းမတွေ့တော့ဘူးကဲဖြစ်သဘောနဲ့ပြတ်သဘောတွေကတွေ့ပြီးတော့ဖြစ်လာတာကလည်းဒုက္ခပြတ်လာတာကလည်းဒုက္ခအားလုံးကဒုက္ခသစ္စာတွေကြီးပဲတရားတစ်စားနဲ့ကြည်လာတဲ့မြင်လာတဲ့အခါကျတော့ချမ်းသာဆိုတဲ့ချမ်းသာလို့ထင်ရတော့တဲ့အညာပါတဲ့ဘူးမှမရှိတော့ရှိသေးလားအားလုံးကဘာတရားတွေကြီးပဲဖြစ်နေတော့ချမ်းသာလို့ပြောရတော့တဲ့နေရာကခုမှမရှိတော့ဘူးတဲ့ဘယ်နေရာကိုပဲကြည်လိုက်ကြည်လိုက်ဒုက္ခတရားတွေကြီးသာဖြစ်နေပါလားဒုက္ခပါတပါချမ်းတရားဘာမှမရှိပါလားလို့အဲ့ဒီလိုသိလိုက်တဲ့အခါကျတော့အဲ့ဒီဒုက္ခတွေတရားလားအမှန်တရားလားအဲ့ဒီအမှန်တရားတွေတရားလားသစ္စာလားဒုက္ခသစ္စာမသိဘူးလားသိပါဘာညာနဲ့သိတော့လို့နေတော့ကိစ္စဉာဏ်နဲ့သိ။ဘာဉာဏ်နဲ့သိတော့။ပိုင်ပိုင်ခြားခြားသိရမယ်ဒုက္ခသစ္စာတရားကို။စေတနာပရိညာဆိုတဲ့အသိနဲ့ပိုင်ပိုင်ခြားခြားသိလိုက်ရပါတယ်။အဲဒီလိုသိလိုက်ရတဲ့အတွက်မိမိရဲ့သံတမာကိစ္စဉာဏ်ဆိုတဲ့ဝိပဿနာဉာဏ်ကလေးတွေမရဘူးလားရ။ရပါမယ်။အဲဒီဝိပဿနာဉာဏ်ကလေးတွေဖြင်းဖြင်းနဲ့ကြီးကျက်လာတဲ့အခါကျဝိပဿနာဉာဏ်ကလည်းအထောထည့်ရောက်သွားပြီဆိုရင်မိမိရဲ့တဏ္ဍာမှာရှိတဲ့ပယ်သိပယ်ထားတဲ့ကိလေသာတရားကလေးတွေလည်းပဲပယ်ခွင့်ပြရားမလာရပါလားကိလေသာတရားလေးတွေပယ်လိုက်ရပြီဘလို့နဲ့ပယ်လိုက်ရတယ်လဲအကျင့်နဲ့ပယ်အဲ့ဒီအကျင့်ကတခြားလားမဲ့ကိအကျင့်ဟောဒီလိုဆိုတော့ပယ်ရမယ်တရားကသမုဒိယသစ္စာတရားသမုဒိယသစ္စာဆိုတဲ့ခန္ဓာအစရှိတဲ့ကိလေသာတရားကလေးတွေတစ်ဖြည်းဖြည်းနဲ့ကင်းသွားပြီ၊ကွာသွားပြီမရှိတော့ဘူး။ဘာလို့တရားတွေကဒုက္ခစီတောင်တရားတွေအမှန်တရားတွေအဲ့ဒီအမှန်တရားတွေဒီအချိန်မှာမရှိတော့ဘူး။မဲ့ကင်းဆိုတဲ့အကျင့်နဲ့ပယ်လိုက်ပြီလို့သမုဒိယသစ္စာပယ်ရမယ့်သစ္စာကိုပယ်ပြီးပြီဆိုတဲ့အသေးကလေးနဲ့မရဘူးလားရပါ့။အတိပ္ပယ်ချက်ရပါလေတစ်ချက်နံပါတ်၄ကသိရမယ့်သစ္စာကိုသိလိုက်အတိဒါဒုက္ခသစ္စာ၄ပါးပဲဒုက္ခသစ္စာ၄ပါးပဲလို့အတိကလေးမရဘူးလားရပါလားနံပါတ်၄အတိ နောက်တကနံပါတ်၄အတိကသမုဒိယသစ္စာတွေမရှိတော့ဘူးသမုဒိယသစ္စာတွေပဲပြီးပြီအရိယတိမရဘူးလားရအရိယတိရသွားတဲ့အခါကျတော့သမုဒိယသစ္စာသေးတာကအကြောင်းသိတာဒုက္ခသစ္စာသေးတာကအကျိုးငြိမ်းအကြောင်းလဲသိအကျိုးလေးငြိမ်းတာဒီအငြိမ့်တဲ့ဆိုတဲ့နေရောဓသစ္စာလေးပါပဲဆိုတဲ့အသေးကလေးမရဘူးလားရပါလားပဋိပန္နမျိုးရပါလဲတောင်းပြရပါလားဩနေရောဓသစ္စာရတာအကြောင်းမဲ့ရတာမှမဟုတ်ပဲပဲမဂ္ဂင်၈ပါးဆိုတဲ့အကျင့်ကောင်းကြီးမြတ်ကြီးကျင့်တော့နေရောဓသစ္စာမဂ္ဂင်၈ပါးဆိုတဲ့အကျင့်ကောင်းကြီးမြတ်ကြီးကျင့်တော့သမုဒိယသစ္စာဆိုတဲ့အကြောင်းတရားတွေသိညာဒုက္ခသစ္စာဆိုတဲ့ဒုတိယတွေကိုငြိမ်းတာပါပဲ။ဒါကြောင့်និရောဓသစ္စာဆိုတဲ့ငြိမ်းချောင်းအကျင့်တွေမေဃသစ္စာအကျင့်ပါပဲလို့အဲဒီတော့သိသွားလိုက်တဲ့အခါကျတော့မေဃသစ္စာအပေါ်မှာလည်းပဲအမှန်တရားတစ်ခုအနေနဲ့သိဖို့နေရာမရ။ဒုက္ခသစ္စာကိုလည်းသိတယ်။သမုဒိယသစ္စာကိုလည်းသိတယ်။ငြိမ်းရာဖြစ်တဲ့ဣရောဓသစ္စာကိုလည်းသိတယ်ငြိမ်းချောင်းဖြစ်တယ်မေဃသစ္စာကိုလည်းမသိဘူးလားသိအတိကလည်းပြောရအတိလည်းပြောလို့ပြောပြီးပြောကြညာတော့လည်းတကယ်ကတော့တစ်မျိုးနဲ့ပေါ့နော်အဲ့ဒီတစ်မျိုးသည်တဲ့ဘာကြံလဲပြီးတော့ကတ္တဉာဏ်ဘာကြံပါလဲအဲ့ဒီကတ္တဉာဏ်ရသွားပြီဆိုရင်ဒုက္ခသစ္စာနဲ့ဘုရိယသစ္စာဣရောဓသစ္စာမေဃသစ္စာသစ္စာ၄ချက်ကိုသိသိသိချက်တဲ့သစ္စာ၄ချက်သိရင်ဆိုတဲ့အသိငါသိပြီဆိုတဲ့အသိတွေကမရှိဘူးလားရှိအဲ့ဒီအသိတွေကြားသွားခြင်းကကတ္တဉာဏ်ပါပဲအဲ့ဒီကတ္တဉာဏ်လေးကြားသွားတဲ့အခါမှာသမုဒိယသစ္စာလေးတွေပယ်ပြီးသွားပြီသမုဒိယသစ္စာပယ်ပြီးသွားတဲ့အတွက်ပရိညာလေးနဲ့ပြောတော့ပဟာနာပရိညာတို့ဟောပါပညာတို့ဟောတော့အဲဒါကြောင့်သစ္စာ၄ချက်ကိုကြည့်လိုက်မယ်ဆိုရင်ဉာဏ်က၃ညာ၊ပရိညာက၃ချက်။ဉာဏ်ကပရိညာတော့၃ချက်။ဘာဉာဏ်ဤတော့သစ္စာဉာဏ်၊ဘိသဉာဏ်၊ကတ္တဉာဏ်၊ပရိညာဘယ်နှချက်တော့၃ချက်။ဘယ်သူလေးပါလဲ။ဉာဏ်ကပရိညာ၊စေတနာပရိညာ၊ဘာနာပရိညာ။အဲဒီပရိညာတော့မှဉာဏ်၃ချက်နဲ့သာကျင့်သွားကြမယ်ဆိုရင်တဲ့။ဒုက္ခခန္တိဉာဏ်ညာပါဉာဏ်နိဗ္ဗာန်ဧကံရောက်ကြပါလိမ့်မယ်။မြတ်စွာဘုရားမကြင်ညာခဲ့ဘုလားကြင်ညာခဲ့။ဘယ်တော့တမကြင်ညာခဲ့တော့ဓမ္မစက္ကဘောဓနာတော့တမကြင်ညာခဲ့တယ်။ဘယ်တရားမှာပါလိမ့်။ဘသူတွေကပရမသောသတိကြင်ညာခဲ့တော့။အေးပိသဝတိငါ့ကိုကြင်ညာခဲ့တဲ့လမ်းစဉ်ကနေ့အထိဘုန်းကြီးတို့ဓမ္မရည်သိခွင့်ရခြင်းသိခွင့်ရခြင်းဒီတဲ့ကျင်းတော်ကျေကပါတန်တိကြဘောကဆရာတော်တရားကြီးရဲ့သစ္စာတရားရင်းနာကြတဲ့သစ္စာလို့ဒီအထောက်ကိုရခဲ့ကြတဲ့အတွက်အရိယာသိရင်ရထားကြတာဘောလို့မိမိတို့ရဲ့သံတမ်းမှာသစ္စာဉာဏ်ကနေသစ္စာဉာဏ်ရအောင်သစ္စာဉာဏ်ကနေကတ္တဉာဏ်ရအောင်တဲ့ကြိုးစားကြဖို့မလိုဘူးလားလို့အဲ့ဒီတိုင်းသာကြိုးစားသွားကြမယ်ဆိုမိမိတို့ရင်မတောင်းတာဒီအတိုင်းနိဗ္ဗာန်ချတာမရနိုင်ဘူးလားရတယ်ပါလားအဲ့ဒါကြောင့်ဒုက္ခခံသိဉာဏ်မှာဉာဏ်နိဗ္ဗာန်ရအောင်သစ္စာဉာဏ်ကိစ္စဉာဏ်ကတ္တဉာဏ်ဆိုတဲ့ဉာဏ်သုံးချက်ကိုပရိညာသုံးချက်နဲ့ဉာဏ်ချက်ကိုကြိုးစားပြီးတော့ကျင့်ကြံကြိုးတော့အားထုတ်ကြပါလို့တိုင်တော်ရင်းနဲ့သာရိသောင်းရှင်ခေါ်တာတရားဝဲဒီကိုချောလိုက်ပါလေသင်္ကြန်မှချမ်းသာသောပြည့်မြတ်စွာဘုရားရှင်သံဃာတော်မြတ်ဒီဘုရားလက်ကဆက်ကျင့်လို့အောင်ယေရှုဆောက်ချောက်ပါတော်ကလာဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်များကြည့်ကြပါစေ။